ိုင်းမြန်မာနယ်စပ်မြဝတီမြို့မှာတနင်္ဂနွေနေ့မနက်ပိုင်းအထိတိုက်ပွဲတွေပြင်းထန်နေပါတယ်။လေကြောင်းတိုက်ခိုက်မှုတွေစနေနေ့တညာလုံးရှိခဲ့သလိုပစ်ခတ်တံတွေလည်းကြားနေရတယ်လို့ဒေသခံတွေကပြောပါတယ်။ထိုင်းဘက်ကိုစစ်ပီးဒုက္ခသည်တွေလည်းထောင်ထဲချီပြီးရောက်ရှိနေပါတယ်။ VOA သတင်းတောက်မတ်အေးအေးမာကပြောပြမှာပါ။
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့မှာစစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်နေပြီးဧပြီလ20ရက်နေ့မနေ့အစောပိုင်းကစပြီးချစ်ကြည်ရဲ့တရားနှင်နန်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်သားတွေကိုပူးပေါင်းတပ်တွေကရှင်းလင်းနေတာဖြစ်ပါတယ်စစ်ကောင်စီဘက်ကလည်းလေကြောင်းကနေတစ်နေ့လုံးတိုက်ခိုက်နေတာဖြစ်ပြီးစနေညပိုင်းထိတိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုပြီးနေဇက်နေပြည်သူတူကပြောပြပါတယ
်ညတနာရီနဲ့ဆက်ချင်းမနဲ့ပါဟိုကလက်နဲ့ကြည့်ကငါးချက်3တော့ကြာတယ်နောက်တနာရီနဲ့3ချက်ပါတစ်ချက်နှလုံးကြာတယ်ဆိုင်ပေါ်ရဆက်ဖြစ်နေတာပ
ါစနေနဲ့တနေ့လုံးညဘက်အထိတစ်ကောင်စီဘက်ကလေးချောင်းကနေဘုံအလုံးကြီး150ကျော်လောက်ပြစ်ခတ်ခဲ့တာကြောင့်ထိုင်းဘက်ကိုနေဇက်တစ်လျှောက်စစ်ပေးဆောင်သူ8000လောက်ဆက်ပြေးလာကြတာဖြစ်ပြီးကြားအမှတ်တစ်ကနေတရားဝင်ကူလာသူကလည်း3000လောက်ရှိတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအခုညီပေးနေသူတူက VOA ကိုပြောပြပါတယ
်ဒီနေ့မလက်ပိုင်းအနေပါဒီညမိုးချိုးတဲ့ဒီကျွန်တော်တို့ကဓာတ်နဲ့ပတ်ဝန်းကျင်မှာပဲရှိတယ်ပြည်တော်မှာ happy နဲ့ဘုံကကျဲတာကျွန်တော်တို့တွေ့နေရတယ်အဲစုစုပေါင်းဘုံလုံးကြီး150ကျော်လောက်ရှိမယ်လို့ကျွန်တော်တို့ဟိုခန့်မှန်းရတယ်ပေါ့နော် happy အတုံးကြီးနဲ့အဲ့ဒါပတ်ပြီးတော့လက်ကျင်းတာပြရအောင်။ထိုင်းဘက်ချောင်းကူလာတဲ့ဒီစစ်ချောင်းစခန်းကြီးရောက်တဲ့လူကြီးကဒီဇက်တချောင်းမှာဆိုရှင်စစ်ချောင်းစခန်းကြီးတွေ8000လောက်ရောက်တယ်လို့ကျွန်တော်ပြရတယ်။နောက်တစ်ခုကဒီအမှတ်ကြားနေပြီးတော့ရောက်ရင်းကနေဒီမဲဆောက်ဘက်ချောင်းလာတဲ့လူကြီးကထိမှန်ချင်းဒီ3000ကျော်ရှိလို့ပြရတယ်။ဒါမနဲ့မိုးလင်းကလည်းညမိုးချုပ်ကူရတယ်ကျွန်တော်ပြောပြရတာ။ဒီပေါင်းဘယ်လိုရှိရင်ကျွန်တော်ဒီ1000ကျော်လောက်အော်ဒီကထိုင်းဘက်ချောင်းရောက်လာတာပ
ါပြစ်ခတ်မှုတွေကြောင့်ခြိကိုက်သေးဆုံးမှုတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်အရက်သားတွေခြိကိုက်ဒဏ်ရာရကြတယ်လို့တောင်ရင်မြင့်အနီးမှာတော့စစ်ကောင်စီတပ်သားတွေသေဆုံးနေတာတွေကိုဘေးလွတ်ရာထွက်ပြေးတိမ်းရှောင်ကြရင်တွေ့ခဲ့ကြရတယ်လို့လည်းပြောပါတယ
်ကန်နဖူရောက်တဲ့အချိန်မှာပါနော်စစ်ဆောင်တွေကကန်အဲ့ဒီလက်နက်ကြီးကြပြီးတော့နောက်ပိုင်းမှာဒီကထိုင်းဘက်ကောင်ကိုကူးလာကြတယ်ကူးလာကြတဲ့လမ်းမှာကြက်ရပေါ့ဒီပြီးဆောင်အောင်ပြတော့ရတယ်အောင်တော့တော့အလောင်းကြီးပုံရောပေါ့နော်အဲစကအလောင်းကြီးပြီးတော့ပြောတယ်အဲတချို့ကတော့ပန်တက်တချို့ကတော့မှောက်ကုန်နေပေါ့နော်အဲတောင်းရင်းနေတယ်ပ
ါအရက်သားတွေထိခိုက်သေးဆုံးနေတာတွေကိုတော့ပရဟိတအကူကြီးပေးနေသူတွေကထိုင်းဘက်ချမ်းကိုလူနာတင်ကားတွေနဲ့ပို့ဆောင်ပေးနေကြတာပါအခုချိန်ထိတော့သေးဆုံးသူအရေးအတွက်ကိုအတိအကျမသိရသေးပါဘူး။တောင်ရင်မြစ်တလျှောက်မှာတော့စနေညဘက်ထိဖက်ပြေးလာနေသူတွေရှိနေတဲ့အတွက်တရားဝင်ဝင်ရောက်ရတဲ့ချစ်ကြည်တရားတစ်ကိုထိုင်းအနာပိုင်တွေကအချိန်တိုးပြီးတော့ဖွင့်လှစ်ပေးထားပါတယ်ရှင်။